Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များခင်ဗျာ American ပြည်တော်စုဝါရှင်တန်မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇွန်လ23ရက်နေ့ဗုဒ္ဓဘူးနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာသောတာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ကငိမ့်ချမ်းပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါ Israel နဲ့ Hamas တို့အကြားပြည်ပခအဆုံးသက်ရေးစီကိုဥတီတဲ့တိုးတက်မှုတချို့ရထားပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောလိုက်ပါတယ်အင်ဒိုနီးရှားရွေးကောက်ပွဲမှာတော့အရင်းနှီးခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်ဆူပီယန်တို့ကရွေးကောက်ပွဲရလဒ်ကိုအခြေခံဥပဒေတရားရုံးမှာစိန်ခေါ်မယ်လို့ပြောလိုက်ပါတယ်ထိုင်းနိုင်ငံမှာတော့ယာယီအခြေခံဥပဒေတရားကိုစစ်အာဏာသိမ်းပြီးနှစ်လအကြာမနေ့ကအင်္ဂါနေ့မှာပြဋ္ဌာန်းလိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးမှာတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကောင်စလယ်မစ်ဆီယန်ဟီလီဟာမန္တလေးမြို့ကိုရောက်ရှိနေပြီးမြို့ကန်အနေနဲ့တွေ့ဆုံခဲ့ပါတယ်။ဘာရီပြောဆိုခဲ့တယ်လဲဆိုတာကတော့
အဓိကကတော့ကျွန်တော်တို့မန္တလေးမှာဇူလိုင်တရနေ့ရဲ့ဖြစ်စဉ်ကိုကျွန်တော်တို့သိတာမြင်တာတွေကိုကျွန်တော်တို့ပြောပါတယ
်။မန္တလေးမြို့ငြိမ်းချမ်းရေးထိန်းသိမ်းမှုကော်မတီဝင်ကိုဇာနီကပြောသွားတာပါ။ယူရောက်မျိုးအခြေဆိုင် ICTJ လို့ခေါ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုင်ရာနိုင်ငံတကာအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာဖော်ပြချက်နဲ့ AIDS ရောဂါကိုအမြင့်ပြန့်အောင်ကူးသားဖို့အတွက်ကြုံနေရတဲ့အရှက်ရစရာခွဲခြားဆက်ဆံရမှုတွေအကြောင်းကိုတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြမှာပါ
လူရပေါင်းများစွာတည်ဆုံခဲ့ရပြီဖြစ်တဲ့ Israel နဲ့ Hamas တို့အကြားပြည်ပခအဆုံးသက်ရေးစီကိုဥတီတဲ့တိုးတက်မှုတချို့ကိုအပြည့်ရဲ့သဘောတူညီချက်ရအောင်လှုံ့ဆော်နေကြတဲ့တာဝန်ရှိသူတွေကရထားပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုဘလို့အဆုံးသတ်မယ်ဆိုတာဆွေးနွေးဖို့ဒီကနေ့ Israel နိုင်ငံစီကိုရောက်သွားပြီးတဲ့နောက် Mr. Kerry ကအဲ့ဒါလိုပြောလိုက်တာပါ။ကုလသမဂ္ဂတွေ့ရမှုချုပ် Ban Ki-moon နောက် Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ Mr. Kerry တွေ့ဆုံခဲ့ပါတယ်။ Palestine သမ္မတ Mahmoud Abbas နဲ့လည်းရမလာမြို့မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာပါ။နိုင်ဟီနဲ့အမျှတည်ဆုံသူအရေးအတွက်တိုးလာနေတာနဲ့အတူအပြစ်ခက်ရဆေးရယူဖို့ရအလဟတ်သက်ဖြုံးတီးပစ်လိုက်ဖို့အချိန်မရှိပါဘူးလို့ Israel သမ္မတရှင်မွန် Paris နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ Mr. Ban Ki-moon ကပြောပါရယ်။ Israel စစ်ဘက်ကတော့ဒီကနေ့ Gaza ကမ်းမြောင်ဒေသကိုလေကြောင်းကနေဆက်ပြီးတော့တိုက်ခိုက်နေတာကြောင့်လူ3ယောက်ထက်မနည်းသေဆုံးခဲ့ပါရယ်။ Hamas စစ်သွေးကြွတွေက Gaza ကနေဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာရပ်ဆိုင်းသွားစေဖို့အတွက် Israel ကပြန်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြတဲ့ကဆိုရင်တော့ Palestine 630ကျော်သေဆုံးခဲ့ရပြီဖြစ်ပါရယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်ထဲမှာပြက်ကျခဲ့တဲ့ Malaysian လေယာဉ်ကသေဆုံးသူတွေရဲ့အလောင်းတွေတဲဆောင်လာတဲ့ Dutch စစ်လေယာဉ်ဟာ Ukraine အရှေ့ပိုင်းက Kharkiv မြို့ကနေ Netherlands နိုင်ငံကိုထွက်ခွာသွားပြီဖြစ်ပါတယ်။ကြက်သပရင်းနဲ့လေယာဉ်ပြက်ကျမှုမှာသေဆုံးခဲ့ရတဲ့298ယောက်ထဲမှာအများစုက Netherlands နိုင်ငံသားတွေပါ။ Dutch အစိုးရကနိုင်ငံတော်ခြေကွဲဝင်နေ့ဖြစ်နေကြေညာခဲ့တယ်လို့ပထမတော့ပြန်ပြီးရောက်လာမဲ့ရုပ်အလောင်းတွေအတွက်လည်းပြင်ဆင်မှုတွေလုပ်နေပါတယ်။တဘုံတွေထိန်းချုပ်ထားတဲ့နယ်ကနေ Ukraine အစိုးရထိန်းချုပ်ထားတဲ့ Kharkiv မြို့ကိုအင်ကာနေကရထားနဲ့ပို့ပြီးခဲ့တဲ့လောင်းအစီအတွက်ဘယ်လောက်ရှိတယ်ဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။လေယာဉ်ကိုပစ်ချခဲ့တယ်လို့အများဆွဆွဲကြတဲ့ရုရှားလိုလာတဲ့သဘုံတွေကတော့သူတို့ဟာရုပ်လောင်း282လောင်းနဲ့16ဦးရဲ့ကျဉ်းကျန်တဲ့အပိုင်းစာတွေပြန်ပေးခဲ့တယ်လို့တင်းလာနေမှာပြောပါတယ်။ဒါပေမဲ့အေးကန်းပါရထားတွေထဲမှာပါလာတဲ့အလောင်းက200ပဲရှိတယ်လို့လူသိမှုစစ်ဆေးတဲ့ Dutch အဖွဲ့ခေါင်းဆောင် Jan Donda ကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကတော့လေရင်ပြတ်ကျတဲ့နေရာမှာတေဆုံးသူတချို့ရဲ့ရုပ်ကျင်းတွေကျန်နေနိုင်တယ်လို့ဒီကနေ့ပြောကြလိုက်တယ်လို့ပြတ်ကျလေရင်ရဲ့ပြန်တမ်းမှုဆိုင်ရာအချက်လက်မှတ်တမ်းတင်ဆက်နှစ်ခုကိုပို့ပေးခဲ့တယ်လို့ British အစိုးရကပြောပါတယ်။လက်နက်တွေနဲ့ပတ်သက်ပြီးအလေ့ကျင့်သိမ့်ရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံတွေဟာမြေပြင်ကနေဝင်ပြတ်ရုရှားလို SA-11 ဒုံးကျည်နဲ့မှားပြီးပြစ်ခတ်ခဲ့တာဖြစ်နိုင်တယ်လို့ American အရာရှိတွေကပြောပါတယ်ဒီလိုပြစ်ချက်မှုမှာ Russia ပါဝင်ပတ်သက်နေတဲ့အထောက်ထားတော့မတွေ့ရဘူးလို့ American ထောက်လှမ်းရေးကဆိုပါတယ
် Indonesia နိုင်ငံသမ္မတရွေးကောက်ပွဲကတရားဝင်ရလဒ်ထွေဒီမနေ့ကအင်္ဂါနေ့မှာထွက်ပေါ်ခဲ့ပြီးတဲ့နောက်ရွေးကောက်ခံသမ္မတအဖြစ်သတ်မှတ်ကြေညာခံခဲ့ရတဲ့ Joko Widodo ကတိုင်းပြည်အတွက်အားလုံးအတူတူကလုပ်ကင်ကြဖို့အချိန်ရောက်ပြီလို့ပြောလိုက်ပါတယ
် Ada kemenangan seluruh rakyat Indonesia kita berharap
ဒါဟာအင်ဒိုနီးရှားလူလူအလုံးအတွက်အံပွဲပါ။ဒီအံပွဲကနေလွတ်လပ်တဲ့စီးပွားရေးနိုင်ငံတစ်ခုအဖြစ်အင်ဒိုနီးရှားနိုင်ငံကိုထူထောင်ဖို့လမ်းဖောက်ပေးလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးတော့ Mr. Widodo ပြောသွားတာပါ။ရွေးကောက်ပွဲမှာအရင်းနှီးခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်ပရာဘိုရိုဆူပီယန်တို့ကတော့ရွေးကောက်ပွဲရလဒ်ကိုနိုင်ငံရဲ့အခြေခံဥပဒေတရားခုံရုံးမှာစိန်ခေါ်ဖို့အဆုံးဖြတ်ထားပါတယ်။ဇူလိုင်လ9ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်သူဂျကာတာအုပ်ချုပ်ရေးမှူးကောင် ဂျိုကိုဝီဒိုတို့အနိုင်ရတယ်လို့ဒီရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတည့်ရက်မှာပဲရလတ်ကိုစိန်ခေါ်မဲ့ကိစ္စသူ့ရဲ့ပြောရေးဆိုခွင့်ရှိသူကဒီကနေ့ကြေညာလိုက်တာပါမစ္စတာဝီဒိုတို့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဟာအကြီးအကျယ်မဲဝယ်ခဲ့ပြီးတခြားမဲမတမာမှုတွေလုပ်ခဲ့တယ်လို့ဆူဘီယန်တို့ကဆိုပြီးတော့ဒီဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ရွေးကောက်ပွဲကော်မရှင်ဟာလည်းသူ့တာဝန်ကိုမလုပ်ခဲ့ဘူးလို့ပြောပါတယ်အခြေခံဥပဒေတရားခေါ်ရုံးမှာစိန်ခေါ်တဲ့ကိစ္စဟာသတင်းပတ်ပေါင်းများစွာကြာနိုင်ပြီးတော့မအောင်မမြင်တဲ့အဆုံးသက်ရဖွယ်လည်းရှိပါတယ်ရှင်
ထိုင်းနိုင်ငံမှာအရွေးကောက်ခံအစိုးရကိုအာဏာသိမ်းဖြုတ်ချလိုက်တာနဲ့အတူဖျက်သိမ်းခဲ့တဲ့အရင်အခြေခံဥပဒေကိုအစားထိုးနိုင်မှုအတွက်ယာယီအခြေခံဥပဒေတရက်ကိုအာဏာသိမ်းပြီးနှစ်လကြာအင်ကာနေမှာပြဋ္ဌာန်းလိုက်ပါပြီ။ထိုင်းစစ်ဘက်အကြီးအကဲဗိုလ်ချုပ်ကြီးပရယုတ်ချန်အိုချာကယာယီအခြေခံဥပဒေကိုဘရင်အတီးပြုတ်ချက်ရယူဖို့အတွက်ဟွာဟင်းပင်လယ်ကမ်းခြေမြို့ကဘရင်နန်းတော်စီတွားရောက်ခဲ့ပါတယ်။ဒါဟာနှစ်လကြာစစ်ဘက်ကအုပ်ချုပ်ခဲ့ပြီးတဲ့နောက်ရွေးကောက်တင်မြှောက်တဲ့ဒီမိုကရေစီအုပ်ချုပ်ရေးစီကိုခက်ဖြည်းဖြည်းပြန်ပြီးတွားဖို့အတွက်လှုပ်ဆောင်တဲ့ပထမအဆင့်ပါ။ဒါပေမဲ့ဂျာဖြတ်အစိုးရတက်တဲ့ဥပဒေပြုအဖွဲ့တို့လုပ်ငန်းတာဝန်စတင်ပြီးတဲ့နောက်ပိုင်းမှာလည်းစစ်ဘက်ကအာဏာအများပြားဆက်ပြီးချုပ်ကင်ထားနိုင်အောင်ယာယီအခြေခံဥပဒေထဲမှာပြဋ္ဌာန်းထားပါတယ်။ဒါပြင်စစ်အာဏာသိမ်းခေါင်းဆောင်တွေကိုအထွေထွေလွတ်ငင်းချမ်းသာခွင့်ပေးထားတဲ့အပိုင်နဲ့ထည့်သွင်းထားတာပါ။ဥပဒေအသစ်တွေကိုထုတ်ပြန်ကြေညာပေးရတဲ့တော်ဝင်ပြန်တန်း website မှာအခြေခံဥပဒေအပြည့်အစုံကိုဖော်ပြခဲ့တယ်လို့ရုပ်မြင်သံကြားကနေလည်းကြေညာပေးခဲ့ပါတယ်။အခုလိုယာယီအခြေခံဥပဒေပြဋ္ဌာန်းတာဟာအရင်ကြေညာထားတဲ့အခြေခံဥပဒေအတွက်မူကြမ်းတစ်ခုရေးဆွဲဖို့နဲ့ဂျာဖြတ်ဥပဒေပြုအဖွဲ့တစ်ခုဖွဲ့စည်းဖို့အတွက်အစီအစဉ်တွေဆက်လုပ်တဲ့လုံယုံလှုပ်ရှင်နေနဲ့ပြုလုပ်တာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ယူရဲ့ဘုတ်လူနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကျူဘာနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ကိုကျူဘာဒေါ်လာရေးနှမ်းတော်မှာဂုံပြူတက်ဖွဲ့နဲ့ချိုဆိုခဲ့တယ်လို့ကျူဘာသမ္မတရောက်ကက်စတိုနဲ့လည်းအဲဒီမှာတွေ့ဆုံခဲ့ပါတယ်။ကျူဘာနဲ့တရုတ်နိုင်ငံကြားဆက်ဆံရေးဟာတမိုင်းမှာအကောင်းဆုံးချိန်ကိုရောက်နေတာလို့မစ္စတာကက်စတိုကပြောဆိုလိုက်ပြီးတော့မစ္စတာရှီကတော့ဘက်ပေါင်းဆောင်ဆက်ဆံရေးအတွက်ကျူဘာကိုချီးကျူးစကားဆိုခဲ့ပါတယ်
။中国两国同为社会主义国家，共同的理想信念和奋斗目标。
ဆိုရှယ်လိနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့ကျူဘာတို့ဟာတူညီတဲ့ခံယူချက်အယူအဆရည်မှန်းချက်တွေအတွက်ညီညီညွတ်ညွတ်တိုက်ပွဲဝင်နေကြတဲ့နိုင်ငံတွေလို့ကျွန်တော်ခံယူပါတယ်။လောလောဆယ်တရုတ်နိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေလေးလေးနက်နက်စတင်လှုပ်ဆောင်နေချိန်မှာကျူဘာမှာလည်းစီးပွားရေးပုံစံသစ်တစ်ခုကိုခင့်တဲ့အညီပြုပြင်မွမ်းမံမှုစတင်နေပါတယ်။တနိုင်ငံစလုံးဟာသမိုင်းဝင်ထူးခြားတဲ့တိုင်းပြည်တာဝန်တွေကိုအာသွန်ခွန်ဆိုင်လှုပ်ဆောင်နေတာပါ။ကျွန်တော်တို့နိုင်ငံနဲ့ကျူဘာအကြားနာဂက်ဆက်ဆံရေးကိုကျွန်တော်အပြည့်အဝယုံကြည်ပါတယ်။ကျွန်တော်တို့ဟာအမြဲတမ်းမိတ်ဆွေတွေလက်တွဲဖော်တွေညီကိုတွေဖြစ်နေမှာပါ။တရုတ်နဲ့ကျူဘာနိုင်ငံအကြားဆက်ဆံရေးနောက်တစ်ဆင့်တွန်းမြင့်သွားအောင်လဲအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့တရုတ်သမ္မတရှီကျင်ပင်ကပြောသွားခဲ့တာပါမစ္စတာရှီယာကျူဘာဒေါ်လာရေးကောင်းဆောင်ဒီသမ္မတဟောင်းဖြစ်တဲ့ဖီဒယ်ကက်စထရိုနဲ့လည်းသူ့ရဲ့နှစ်ရက်ကြာခီးစဉ်အစမှာပဲခေတ္တသွားရောက်တွေ့ဆုံခဲ့ပါသေးတယ်အခုခီးစဉ်ကတော့တရုတ်နဲ့ကျူဘာမဟာမိတ်နိုင်ငံအကြားနိုင်ငံရေးဆက်ဆံမှုတွေတိုးမြင့်သွားဖို့နဲ့ကျူဘာနိုင်ငံအတွင်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးချဲ့သွားဖို့အတွက်အရေးယူတာဖြစ်ပါတယ်။တရုတ်ဟာဒီကျူဘာကိုနိုင်ငံတကာမှာငွေအများဆုံးချေးပေးနေတဲ့နိုင်ငံဖြစ်ပြီးတော့ဗင်နီဇွဲလားနိုင်ငံပြည်ရင်အကြီးဆုံးကုန်သွယ်ဘက်မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်တက်ကရထားလမ်းတစ်ခုမှာပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်ရထားတစ်စီးလမ်းချော်သွားပြီးနယူးဒေးလီနဲ့ကောလ်ကတာမြို့တွေအကြားရထားသွားလာရေးတွေရပ်ဆိုင်းသွားပါတယ်။မော်ဝါရီတပုံတွေရှိတဲ့အော်ရန်ဂါဘတ်ခရိုင်မှာရထားလမ်းချော်ခဲ့တာပါ။နယူးဒေးလီကောလ်ကတာရတ်ဟာနီအမြန်ရထားလိုင်းကိုတုံးနေတဲ့ခီးတွေရှေ့ဆက်သွားမရပဲဖြစ်ကုန်ပါတယ်။ဒီဖြစ်ပျက်ကြောင့်ထိခိုက်ဒဏ်ရာရတဲ့တရင်တွေတော့မရသေးပါဘူး။ Nexel တွေလို့ထင်ရှားတဲ့မော်ဝါရီတပုံတွေဟာအိန္ဒိယအလဲပိုင်းနဲ့အရှေ့ပိုင်းကကျေပြန့်တဲ့ဒေသတစ်လျှောက်မှာဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပုံကန်နေကြတာပါ။အိန္ဒိယအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတဘာဝတင်ရန်စားတာပျော်ပေါ်ကြွယ်တဲ့ဒေသအများပြားရှိနေပြီးဆင်းရဲတဲ့လယ်သမားတွေနဲ့ဆက်မှုလုပ်ငန်းရှင်တွေကြားတင်းမာမှုတွေကကြီးမားနေပါတယ်။
မက်မိုတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံတောင်ပိုင်းမှာကုန်းတွင်းဝင်ရောက်သွားတာကြောင့်သတင်းတစ်ပတ်အတွင်းဒုတိယမြောက်မုန်တိုင်းကြီးဝင်တိုက်တာဖြစ်ပါတယ်။လူရစ်ထူထပ်တဲ့ဖူကျန်ပြည်နယ်မှာဒီကနေ့မုန်တိုင်းဝင်ရောက်ချိန်အတွင်းလေတိုက်နှုန်းတစ်နာရီကို68မိုင်ကျော်အထိရှိခဲ့ပါတယ်။အစောပိုင်းတုန်းကတော့မက်မိုတိုင်ဖုန်းမုန်တိုင်းဟာထိုင်ဝမ်ကျွန်းကိုဝင်တိုက်ခဲ့ပြီးတော့မိုးကြီးတွေရွာပြီးတော့လေပြင်းတိုက်ခတ်ခဲ့ပါတယ်။ လက်သမားတဦးသေဆုံးပြီးကမ္ဘာလက်ခီးတဲ့တဦးပင်လယ်ထဲမျောပါသွားခဲ့ပြီးတဲ့နောက်ဒီပျောက်ဆုံးနေတာကလွဲလို့ကြီးမားတဲ့ပျက်စီးဆုံးရှုံးမှုရှိတဲ့သတင်းမျိုးကတော့မရသေးပါဘူးရေကြီးပြီးမြေပြိုနိုင်တဲ့အန္တရာယ်သတိပေးချက်တွေကြောင့်ထိုင်ဝမ်ကျွန်းရဲ့ဘဏ္ဍာငွေကြေးဈေးကွက်အကြောင်းအများစုနဲ့အစိုးရရုံးတွေကိုပိတ်ထားပါဗျပြည်ခဲ့တဲ့သတင်းဘက်ကတရုတ်နိုင်ငံတောင်ပိုင်းမှာရာမဆန်တိုင်ဖုန်းမုန်တိုင်းဝင်တိုက်တာကြောင့်နောက်ထပ်လူအယောက်20ပျောက်ဆုံးနေဆဲရှိတာနဲ့အတူသေဆုံးသူ56ဦးအထိတိုးသွားခဲ့ပါတယ်။နှစ်ပေါင်း40အတွင်းဒီဒေသမှာဝင်တိုက်တဲ့မုန်တိုင်းတွေကအပြင်းထန်ဆုံးဖြစ်တဲ့ရာမဆန်တိုင်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံမှာတော့လူ100နီးပါးနဲ့ဗီယက်နမ်မှာ17ယောက်ထက်မနည်းသေဆုံးခဲ့ရတာပါရှင်
။ McDonald's နဲ့ KFC အပါအဝင်တရုတ်နိုင်ငံမှာဖွင့်ထားတဲ့စားသောက်ဆိုင်လုပ်ငန်းခွဲတွေအတွက်ရက်လွန်အသားတွေပေးဖို့ရောင်းချခဲ့မှုနဲ့ရှမ်းချင်းဆိုင်ဟူစီစားသောက်ကုန်လုပ်ငန်းကအလုတ်သမား9ယောက်ကိုတရုတ်ရဲတွေကဖမ်းဆီးလိုက်ပါတယ်။အခုဖမ်းဆီးလိုက်သူတွေထဲမှာဟူစီကုမ္ပဏီအကြီးအကဲနဲ့စားတောက်ကုန်အရေးသွေးထိန်းသိမ်းရေးမန်နေဂျာလည်းပါတယ်လို့ရှန်ဟန်ရဲတွေကပြောပါတယ်။ဟူစီကုမ္ပဏီကအမေရိကန်ခြေစိုက် OSI စားတောက်ကုန်ဖြန့်ဖြူးရေးလုပ်ငန်းရဲ့လက်ခွဲတစ်ခုပါ။ဟူစီကုမ္ပဏီကအလုတ်သမားတွေဟာလက်ဆက်တဲ့အသားတွေကိုရက်လွန်အသားတွေနဲ့ရောတာအပြင်အသားတွေအတွက်သုံးသင့်တဲ့သတ်မှတ်ရဓာတ်တွေကိုပြောင်းပြီးတက်တာနဲ့ကျန်းမာပြုတ်ကျခဲ့တဲ့အသားတွေကိုလွှတ်မပစ်ပဲရောင်းချတာတွေလုပ်နေတယ်လို့တရုတ်နိုင်ငံက Dragon ရုပ်သံမှာတင်းနှင်းနေကတင်ပြခဲ့ပါတယ်ပြဿနာဟာအလုတ်သမားတချို့ရဲ့လုပ်ရကြောင်းတင်မကပဲဟူစီကုမ္ပဏီရဲ့လက်ရှိကျင့်သုံးနေတဲ့စနစ်ကြောင့်လည်းပါဝင်တယ်လို့တရုတ်တာဝန်ခံအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးတရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ် McDonald's KFC Burger King နဲ့ Starbucks အပါအဝင်တရုတ်နိုင်ငံမှာဖွင့်ထားတဲ့စားတောက်ဆိုင်လုပ်ငန်းခွဲတွေကတော့ဟူစီကုမ္ပဏီထုတ်အသားတွေပါဝင်တဲ့စားစရာတွေကိုဖယ်ရှားပစ်ခဲ့ပါတယ်။အခုထိတော့အစာအစိတ်သင့်မှုဖြစ်ပွားတဲ့သတင်းတွေမရသေးပါဘူး။ဂျပန်ကလည်းသူတို့ကုမ္ပဏီထုတ်အသားတချို့ကိုတင်ပို့ရောင်းချခဲ့ပါတယ်။တရုတ်နိုင်ငံမှာမကြာခင်နှစ်တွေအတွင်းကလေးငယ်တွေအပါအဝင်လူအများပြားသေဆုံးမှုတွေဖြစ်ပွားခဲ့တာမို့စားတောက်ကုန်ဘေးကင်းစိတ်ချရအောင်လှုပ်ဆောင်ရေးကိုဦးစားပေးပြီးလှုပ်ဆောင်နေသူတွေသာမကလူအများပြားကပါအမျက်ဒေါသတွေထွက်ခဲ့ကြတာပါ
။နယ်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့ April ကဘိုကိုဟာရမ်စုသွေးကြွားအဖွဲ့တွေပြန်ပေးဆွဲဖမ်းယူသွားခဲ့တဲ့ကျောင်းသူ200ကျော်ရဲ့မိဘတချို့နဲ့ဒီနိုင်ဂျီးရီးယားသမ္မတဂူလက်ဂျွန်နသန်ဒီကနေ့တွေ့ဆုံပါရယ်မြို့တော်အဘူဂျာမှာကျင်းပတဲ့ဒီတွေ့ဆုံပွဲကိုစစ်သွေးကြွတွေလက်ထဲကနေပြန်လည်လွတ်မြောက်လာခဲ့သူမင်းကလေးငယ်တချို့အပါအဝင်လူ150ကျော်တက်ရောက်ခဲ့တာပါသမ္မတဂျွန်နသန်ဟာပြန်ပြီးဆွဲမင်းကလေးငယ်တွေရဲ့မိဘတွေနဲ့အခုလိုတွေ့ဆုံမှုပြက်ကွက်ခဲ့တာကြောင့်ရောနောက်ပြန်ပြီးဆွဲခရရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေနှေးကွေးခဲ့တာကြောင့်မှဝေဖန်ခံရတာဖြစ်ပါရယ်ရှင
်ပေါ်ဒမူးနဲ့ညနေခင်းအတွက်ထိတ်တန်းရောက်တဲ့တဲ့င်းတွေကိုမက်ခင်ဖြူထွေးနဲ့ဒေါ်ခင်မျိုးသက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ bummies.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့မြန်မာနိုင်ငံသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Miss Yan Healy ဟာမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြိပခ္ခတွေကြောင့်ညမထွက်ရအမိန့်ထုတ်ထားတဲ့မန္တလေးမြို့ကိုဒီကနေ့မှသွားရောက်ခဲ့ပါတယ်မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တဲ့အပြင်ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့လည်းတွေ့ဆုံပြီးမကြသေးခင်ကဖြစ်ပျက်ခဲ့တဲ့ပြိပခ္ခတွေကြောင့်မေးမြန်းသွားခဲ့ပါတယ်ဒါ့အပြင်ပြိပခ္ခဖြစ်ပွားတဲ့နေရာတွေကိုလည်းကိုယ်တိုင်သွားရောက်ခဲ့ပါတယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးမှာပါ
ဟုတ်ကဲ့ပါကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့မှမြကြီးနားမြို့ကနေမန္တလေးမြို့စီခီးဆက်ခဲ့ပါတယ်မြကြီးနားအချင်းထောင်မှာအကျဉ်းသားတူနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မန္တလေးကိုခီးဆက်ခဲ့တာလည်းဖြစ်ပါတယ် Miss Yan Healy ရဲ့မန္တလေးမြို့ခီးစဉ်အကြောင်းအတူလိုက်ပါသွားတဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြည်ညာရေးအရာရှိဦးဝေဝင်းကအခုလိုပြောပါတယ
်ဒီနေ့ဥစ္စာတွေအခုပဲဒီဝန်ကြီးချုပ်နဲ့တွေ့ဝန်ကြီးချုပ်ကတည်းကဖွဲ့တယ်တွေ့ရပြီးတော့ဒီရင်းကြိုင်းပေါ်ဆောင်ကြီးဟိုဘာတော့အောက်ဆောင်ကြီးကြိုက်ပေါ်ဆောင်ကြီးအဖွဲ့နဲ့တွေ့ရဆရာအဲ့ဒါပြီးတော့အခုကျွန်တော်တို့နေပြီးတော့သွားနေကြတယ်
မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြိပခ္ခတွေအရေးမေးမြန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။ယခုလအစောပိုင်းမှာဖြစ်ပွားခဲ့တဲ့ပြိပခ္ခဖြစ်ပွားခဲ့ရာနေရာတွေကိုလည်းကိုရံသွားရောက်လေ့လာခဲ့တယ်လို့ဦးဝေဝင်းကဆက်ပြောပါတယ
်။ဟုတ်တယ်။ဒီဟိုဆရာကျွန်တော်ဒီအခင်ဖြစ်ပွားတဲ့နေရာတွေနောက်ပြီးတော့ဒီဒီကြားမှာမိရှုထားတဲ့နေရာအဲ့ဒါတွေလိုက်ပြတယ်
ညနေပိုင်းမှာတော့ဘာသာပေါင်းစုံကမန္တလေးမြို့ကန်တွေနဲ့ဖွဲ့စည်းထားတဲ့မန္တလေးမြို့ငြိမ်းချမ်းရေးထိန်းသိမ်းရေးအဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဗုဒ္ဓဘာသာအပါအဝင်အစ္စလာမ်ဘာသာဝင်တွေပါပါဝင်တဲ့ငြိမ်းချမ်းရေးအဖွဲ့နဲ့တွေ့ဆုံပြီးမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြိပခါနဲ့ပတ်သက်လို့လူ့အခွင့်အရေးကိုယ်စားလှယ်နဲ့တွေ့ဆုံပြောကြားခဲ့ကြောင်းတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့အစ္စလာမ်သာသနာပရမတ်ထမိသားစုအဖွဲ့ခိုင်းချုပ်ဆရာတော်ဦးသိန်းဝင်းအောင်ကပြောပါတယ်။
ဒီတွေ့ဆုံတဲ့ဟာကိုကျွန်တော်တို့သတင်းထုတ်ပြန်ခြင်းမလုပ်ပါနဲ့ဆိုပြီးကျွန်တော်တို့ကို agreement ယူပါတယ်ကျွန်တော်လည်းမထုတ်ပြန်မဟုတ်လို့ပြောပါတယ်အဲဒါကြောင့်ကျွန်တော်တို့ဖွဲ့ရတရားပြီးတဲ့အချိန်မှာမီဒီယာတွေကလည်းပြန်မဆောင်တော့ဘယ်လိုပြောမလဲဆိုတဲ့အချိန်မှာကျွန်တော်တို့ဒီအဖွဲ့ရဲ့
ကျွန်တော်တို့ဒီအားလုံးသတင်းထုတ်ပြန်ရေးအဖွဲ့အနေနဲ့ပါလို့ဆိုရင်ဒီလူခွင့်ရေးအဖွဲ့နဲ့တွေ့တယ်မန္တလေးမြို့ဖြစ်စဉ်တွေအားလုံးကိုကျွန်တော်တို့အသေးစိတ်အားလုံးပြောလိုက်တယ်နော်ဘာသာပေါင်းလို့ရှိတော့အောင်လေပြောလိုက်တယ်အဲ့လိုပြောပြလိုက်တဲ့အချိန်မှာတို့ကဒီအရာတွေကိုမှတ်သွားပါကြမှာတို့အစိုးရကိုလည်းတင်ပြပါမယ်နိုင်ငံတကာတို့ရဲ့အဖွဲ့အစည်းကိုလည်းတင်ပြပါမယ်ကျွန်တော်တို့
င်းလေးရဲ့ဖြစ်စဉ်ကိုကျွန်တော်တို့သိတာမြင်တာတွေကိုကျွန်တော်တို့ပြောပါတယ်ပြီးလို့ရှိရင်ကျွန်တော်တို့မန္တလေးမှာအမြဲတမ်းကြီးကြံကြီးရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကကျွန်တော်တို့ရဲ့လူမှုကူညီအတွင်းနေတော့ဒီနည်းနဲ့အတူတူရတဲ့ညီညွတ်နေတယ်ကျွန်တော်တို့ကာကွယ်တောင်းမယ်ဆိုတာကိုကျွန်တော်ပြောလိုက်ပါတယ်ဗျာ
အင်တာနက်မှာပြန့်နှံ့ခဲ့တဲ့သတင်းကြောင့်မန္တလေးမြို့မှာဇူလိုင်လ၁ရက်နေ့ကစလို့ဖြစ်ပွားခဲ့တဲ့ဘာသာရေးအတွင်းဆောင်အကြမ်းဖက်ပြိပက္ခတွေမှာလူ၂ဦးသေဆုံးခဲ့ပြီးတော့လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ပါတယ်။အစုဖွဲ့စူပူကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်မန္တလေးတိုင်းအတွင်းကမြို့နယ်တချို့မှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။မစ်ရန်ဟီလီရဲ့မြန်မာပြည်ခီးစဉ်အတွင်းအင်းစင်ထောင်အပါဝင်ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုလည်းတွားရောက်ခဲ့ပြီးတော့သက်ဆိုင်ရာအစိုးရအဖွဲ့တွေအပြင်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ကလာသမကလူခွင့်ရေးကိုယ်စားလှယ်မစ်ရန်ဟီလီဟာမန္တလေးမြို့ကနေနေပြည်တော်ကခီးဆက်သွားပြီးဖြစ်ပါတယ်။နေပြည်တော်မှာတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တချို့နဲ့လည်းတွေ့ဆုံသွားပွဲရှိတယ်လို့လည်းသိရပါတယ်ခင်ဗျာ
။ကိုစီသူတရင်ပေးပို့သွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံတွင်းဆက်လက်ဖြစ်ပေါ်နေတဲ့လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအန္တရာယ်ဖြစ်စေတယ်လို့နယူးယောက်မြို့အခြေဆိုင် ICTJ လို့ခေါ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုင်ရာနိုင်ငံတကာစင်တာအဖွဲ့ကသတိပေးလိုက်ပါတယ် ICTJ ရဲ့တာဝန်ခံအန်နာရိုကိုတယ်လိုကိုဆက်သွယ်မေးမြန်းပြီးမတ်အင်ဂျင်နိုင်ကတင်ပြထားပါတယ
် ICTJ အဖွဲ့ကြီးကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဖော်ဆောင်နိုင်ဖို့နည်းလမ်းတွေကိုရှာဖွေခြင်းဆိုတဲ့ခေါင်းစဉ်နဲ့အစီအခံစာတစ်စောင်ကိုမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာအရမြန်မာနိုင်ငံမှာနိုင်ငံရေးအရဆက်လက်ဖိနှိပ်မှုတွေခရိုနီစီးပွားရေးစနစ်နဲ့မပြည့်စုံသေးတဲ့ပဋိပက္ခတိုက်ပွဲတွေဟာဒီမိုကရေစီရဲ့လမ်းကြောင်းကိုထိခိုက်ပျက်ပြားစေတယ်လို့ဆိုပါရယ်။ဒါ့အပြင်အစီရင်ခံစာမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့ကူညီပံ့ပိုးအထောက်အကူပြုတဲ့လုပ်ရက်တွေမှာတရားမျှတမှုဖော်ဆောင်ရေးကိုဦးစားပေးမပေးလေ့လာသုံးသပ်ထားတယ်လို့ICTJ ရဲ့တာဝန်ခံ Anna Rocotello က VOE ကိုပြောပါရယ
် The report first of all is based
on ဒီစင်ခန်းစာဟာ2013ခုနှစ်အတွင်းအဖြစ်အပျက်တွေကိုအဓိကလေ့လာသုံးသပ်တင်ပြထားတာပါမြန်မာနိုင်ငံတွင်ပြောင်းလဲတိုးတက်မှုတွေမှာနိုင်ငံတကာအတိုင်းအဝိုင်းဘက်ကပါဝင်ပတ်သက်မှုကိုလည်းလေ့လာခဲ့ပါရယ်နိုင်ငံတကာအနေနဲ့စီးပွားရေးအရပူးပေါင်းဆောင်ရွက်မှုမှာရှေ့ကိုရောက်နေပေမဲ့လူ့အခွင့်အရေးကိုဦးစားပေးတဲ့နိလန်းတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမှာတော့အားနည်းနေတာတွေ့ရတယ်လို့သူကပြောသွားပါရယ်ဒါအပြင်ဇူလိုင်လ22ရက်နေ့ရက်စွဲနဲ့ ICTJ ရဲ့သတင်းထုတ်ပြန်ချက်မှာလဲမကြသေးခင်ကဖြစ်ခဲ့တဲ့မန္တလေးမြို့ကအကြမ်းဖက်မှုတွေသတင်းတော့တွေကိုဖမ်းဆီးစစ်ဆေးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့လုပ်ရက်တွေဟာဒီမိုကရေစီစနစ်ကိုပြောင်းလဲဖို့ခြေလှမ်းပိုပြီးဝေးသွားစေတယ်လို့ဆိုပါရယ်အစီရင်ခံစာမှာတော့ကချင်ပြည်နယ်ရင်းနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်ခဲ့တာငြိမ်းချမ်းရေးလုပ်ငန်းတွေအကြောင်းပြပြီးတိုင်းရင်းသားဒေသတွေမှာအကြီးစားစီးပွားရေးလုပ်ငန်းတွေအတွက်နေရာတွေကိုသိမ်းတာမွတ်စလင်စန့်ကျင်ရေးတိုက်ခိုက်တာတွေပိုပြီးဆိုလာတာအစွန်းရောက်ဗုဒ္ဓဘာသာဝင်တွေရဲ့အကြမ်းဖက်မှုတွေဟာရခိုင်ပြည်နယ်ကတဆင့်မြန်မာပြည်အနှံ့အပြားကိုပြန့်နှံ့လာတာစတာတွေဟာမြန်မာအသွင်ကူးပြောင်းရေးမှာရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရက်စဲရေးမှာဒေသခံတွေပေါ်လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေအတွက်တရားမျှတမှုရှာဖွေဖို့အချက်တွေမပါတာဟာဆွေးနွေးပွဲအောင်မြင်ရေးကိုအခက်အခဲဖြစ်စေတယ်လို့လည်း Anna Rocotello ကဆိုပါတယ
် If we continue to neglect the past abuses from all parties
ငင်းငင်းလုပ်ငန်းစဉ်မှာတရားမျှတမှုရှာဖွေဖို့နည်းလမ်းကိုဆက်ပြီးတော့လစ်လျူရှုထားမယ်ဆိုရင်ငြိမ်းချမ်းရေးတကယ်ရဖို့လက်တွေမဖြစ်နိုင်ပါဘူး။လက်ရှိတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲတွေဟာတိုင်းပြည်ရဲ့အနာဂတ်အတွက်အလွန်ပဲအရေးကြီးပြီးအားလုံးကလည်းဝိုင်းပြီးပံ့ပိုးတင်ပါတယ်။ဒါကြောင့်ဒီဆွေးနွေးပွဲတွေမှာမပါဝင်သေးတဲ့အတိတ်ကာလကမတရားနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံခဲ့ရသူတွေအတွက်တရားမျှတမှုဆိုင်ရာလုပ်ငန်းတွေကိုအနည်းနဲ့အမြန်စတင်ဆွေးနွေးကြဖို့ကျမတို့တိုက်တွန်းချင်ပါတယ်လို့သူကပြောသွားပါတယ်။ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေး တရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးစတဲ့ကဏ္ဍအသီးသီးမှာပါဝင်ဆောင်ရွက်နေတဲ့မူဝါဒချမှတ်သူတွေနိုင်ငံတကာအလှရှင်တွေအတွက် ICTJ ရဲ့အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
် ICTJ is recommending among othersthat a little bit closer attention
ပွင့်လင်းမြင်သာမှုနည်းလမ်းကိုအလေးပေးဆောင်ရွက်ကြဖို့ ICTJ ကတိုက်တွန်းထားပါတယ်။ဒါအပြင်အသွင်ကူးပြောင်းရေးမှာအရေးပါတဲ့လုပ်ငန်းစဉ်တွေတိုးတက်လာဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကအစိုးရနဲ့ဆက်ဆံတဲ့အခါသူတို့ရဲ့ဩဇာအရှိန်ကိုအသုံးပြုဖို့အကြံပြုပါတယ်။နောက်ပြီးဥပဒေအရကင်းလွတ်ခွင့်ရနေတာတွေနဲ့တရားမျှတမှုပေါ်ပြည်သူတွေရဲ့အမြင်တွေကိုပြည်ရင်းပြည်ပကမူဝါဒချမှတ်ရေးဆွဲသူတွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အချိန်ပေးစစ်တမ်းကောက်ယူဖို့လိုပါတယ်။ဒါရီဟာအသွင်ကူးပြောင်းရေးမှာတရားမျှတမှုနည်းလမ်းတွေရှာဖွေဖို့အရေးကြီးတဲ့အချက်တွေဖြစ်တယ်လို့အန်နာရိုကတလိုကပြောသွားပါတယ်။သူကိုယ်တိုင်လည်းပြီးခဲ့တဲ့သတင်းပတ်ကဒီအစင်ခန်းစားနဲ့ပတ်သက်လို့မြန်မာနိုင်ငံမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လူထုအခြေပြုအဖွဲ့အစည်းတွေကိုရှင်းလင်းတင်ပြခဲ့ပါတယ်ရှင်။
ပရရှိခင်မြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းအတာထိထိတိယောက်ယောက်ဆောင်ရွက်နိုင်ပါသလဲပြည်သူလူထုအနေနဲ့ရောဒီဝေဒနာတွေအပေါ်မှာအထင်သေးနှိမ်ချစိတ်မရှိပဲစာနာမှုအပြေအဝါထားနိုင်ကြပါသလားဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှိခင်ပါဝင်ဆွေးနွေးလူရဲလူတွေပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုချုပ်တင်ဆက်သွင်းနိုင်ကြပါတယ် VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email is burmese@vanews.com ဖြစ်ပါတယ်တိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတို့ဆင်းရဲတာပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရခင်ဗျာအခုထပ်ပြီးနားဆင်ရမှာကတော့ HIV AIDS နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ဖြစ်ပါတယ် AIDS ရောဂါကိုကုသဖို့နီးလန်းတွေအဆင့်မြင့်လာပေမဲ့လည်းဒီရောဂါကိုကုသဖို့ပိတ်ဆို့နေတာကတော့ဒီရောဂါနဲ့တွဲဖက်ပြီးမြင်နေတဲ့မကောင်းတဲ့အမဲဆက်ကြီးပဲဖြစ်ပါတယ် AIDS တိုက်ဖျက်ရေးစိန်ခေါ်မှုတွေကိုရိုက်ကူးထားတဲ့ VOA ရဲ့အထူးမှတ်တမ်းရုပ်ရှင်ဖြစ်တဲ့ Living in the Shadows မောင်ရိပ်ထဲတွင်နေထိုင်ခြင်းဆိုတဲ့ဒီရုပ်ရှင်ဟာဒီအခက်အခဲတွေကိုဖွင့်ပြလိုက်ပါတယ်ဒီမှတ်တမ်းရုပ်ရှင်ကိုတက်ရောက်ကြည့်ရှုခဲ့တဲ့ VOA သတင်းတောက် Anytel Power Australia နိုင်ငံ Melbourne မြို့ကသတင်းပေးပို့ထားတာကိုကျွန်တော်ကဆက်ပြီးပြောပြပေးပါမယ်။ AIDS ဆိုတာနဲ့မကောင်းတဲ့အမဲဆက်ကြီးဆိုတာယောဂစပေါ်ကလေးကပါ။ငကိုကလေးကသူတို့ကိုမကောင်းတဲ့အမဲဆက်လို့မြင်နေခဲ့တဲ့လိင်တူချစ်သူအမျိုးသားတွေနဲ့အကြောထဲဆေးထိုးတဲ့မူးယစ်ဆေးသုံးသူတွေအတွက်ကတော့ယောဂစပေါ်လာတဲ့1980ပြည့်နှစ်တွေကလေးကစီးတစ်ခုချားလိုက်သလိုပါပဲ။နှစ်30လောက်ကြာပြီးတဲ့အခါမှာတော့ AIDS ရဲ့အသွင်သဏ္ဍာန်ကတော့ပြောင်းလဲသွားပါပြီ။စစ်တမ်းတွေအရပြောရမယ်ဆိုရင်ဒီနေ့မှာ HIV ပိုးကူးစက်ခံရတဲ့လူနာအသစ်ဟာအာဖရိကကလိင်ကွဲဆက်ဆံတဲ့အမျိုးသမီးဖြစ်ဖို့များပါတယ်။ AIDS တိုက်ဖျက်ရေးစိန်ခေါ်မှုတွေကိုရိုက်ကူးထားတဲ့ VOA ရဲ့အထူးမှတ်တမ်းရုပ်ရှင်ဖြစ်တဲ့ Living in the Shadow မောင်ရိပ်ထဲတွင်နေထိုင်ခြင်းဆိုတဲ့ရုပ်ရှင်ဟာနှိမ်နှင်းဖို့ခက်ခဲတဲ့ဒီယောဂါဟာနေရာအနှံ့ကိုရောက်နေပြီးမကောင်းတဲ့အမဲဆက်ဆိုတဲ့အမြင်တွေကလည်းတွဲဖက်ပါရှိနေပါတယ်လို့ပြသထားပါဗျ။ AIDS ယောဂါနဲ့ပတ်သက်တဲ့မကောင်းတဲ့အမဲဆက်ဆိုတဲ့အမြင်ဟာကမ်ဘောဒီးယားကနေနိုင်ဂျီးရီးယား၊ယူဂန်ဒါနိုင်ငံတွေအထိပြန့်နှံ့နေပါတယ်။2014ခုနှစ်တိုင်ဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်တဲ့ American လို့ကနေဒါလို့နိုင်ငံတွေအထိကျန်ရှိနေပါတယ်လို့နိုင်ငံလုံးဆိုင်ရာကူးစက်ယောဂါနဲ့ဓာတ်မတည့်မှုအဖွဲ့ကြီးကဒါရိုက်တာတဦးဖြစ်တဲ့ကိုခန့်ဆွမ်းအင်ဆိုင်ရာဆေးသိပ္ပံပညာရှင်ဒေါက်တာအန်တိုနီဖော့စီကပြောပါတယ်ဖော့စီကမစ္စစ်ဆပီဘေဘီလို့လူသိများတဲ့ကိစ္စကိုအခြေခံပြီးဒီမကောင်းတဲ့အမဲဆက်ကိစ္စကိုပြောဆိုခဲ့ပါတယ်အဖြစ်ကတော့ကလေးတယောက်ဟာအမေစီက HIV ပိုးကူးစက်ခံရပြီး PPCC ဆေးကုသမှုတွေရခဲ့ပါတယ်ဆေးရုံဆင်းဝင်ပြုပြီးတဲ့နှစ်နှစ်ကြာမှာတော့ယောဂါပိုးကူးတဲ့လက္ခဏာတွေပြန်ပြလာပါတယ်ဒီကလေးအမေဟာHIV ပိုးရှိသူအဖြစ်နဲ့ပြုစုစောင့်ရှောက်မှုကိုမခံခဲ့ရတဲ့အတွက်ကြောင့်ဒီကလေးကို HIV ပိုးကူးစက်မှုကနေမကာကွယ်နိုင်ခဲ့တာပါဒီလိုပြုစုစောင့်ရှောက်မှုမရခဲ့တာဟာမကောင်းတဲ့အမဲဆက်လို့မြင်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်လို့သူကပြောပါတယ
် In the United States a developed nation there is still as shown on the film even in the city that I live in
ဖွေဖို့ပြီးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာဒီရုပ်ရှင်တွေကပြသွားသလိုကျွန်တော်နေတဲ့မြို့မှာတောင်ဒီယောဂါနဲ့ပတ်သက်ပြီးမကောင်းတဲ့အမြင်တွေရှိနေပါတယ်။ တချို့အမြင်တွေကအလွန်ကိုတိမ်မှုတဲ့အတွက်လူတွေကိုအချိန်မီတင့်တော်တဲ့ပြည်သူဆောင်ရှောက်မှုမရအောင်တားဆီးဖြစ်စေပါတယ်အဲ့ဒါအတွက်အကျိုးဆက်တွေကတော့အများကြီးပါ
ဂေးဖြစ်တာဟာဥပဒေကိုစန့်ကျင်တယ်လို့သတ်မှတ်ထားတဲ့နိုင်ဂျီးရီးယားနိုင်ငံက AIDS နဲ့လိင်တူချစ်သူတွေရဲ့အခြေအနေဆိုးတွေကိုဂေးတက်ကြွလှုပ်ရှားသူအာဖနီကယ်လီအိုဇူလိုက်ကပြောပါတယ
် It's incredibly amazing howWe have lived through the work that we do in Nigeria and
ကျွန်တော်တို့လုပ်နေတဲ့အလုပ်တွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာအသက်ရှင်နေနိုင်တာအံ့ဩစရာပါ။ကျန်းမာရေးဆောက်ရှောက်မှုတွေနဲ့လူမှုရေးတရားမျှတမှုတွေရဖို့အတွက်ကျွန်တော်တို့ဟာတီးခံပြီးရှင်သန်နေကြရတာပါ။ဒီနေ့အသက်ဆက်ရှင်နေရတာဟာအရင်နေ့တွေထက်တနေ့ပြီးတနေ့ကြောက်ဖို့ကောင်းလာပါတယ
်။ AIDS နဲ့ပတ်သက်တဲ့မကောင်းတဲ့အမဲဇာကလူနာတွေကိုတမကကူညီကူတာပေးသူတွေကိုပါထိခိုက်ပါတယ်။နှစ်ပေါင်းများစွာလက်တွေ့ကွင်းဆင်လုပ်ကိုင်ခဲ့တဲ့ဒေါက်တာဂျိုလီယိုမွန်တာနာကဒီလိုမကောင်းတဲ့အမဲဆက်ဆိုတဲ့အမြင်ဟာအရေးကြီးတဲ့တိုးတက်မှုတွေကိုမဖြစ်အောင်ဆွဲထားပါတယ်လို့ပြောပါတယ်။ကနေဒါနိုင်ငံဘန်ကူးဗားမြို့မှာမူးယစ်ဆေးသုံးသူတွေဘေးကင်းတဲ့အက်တွေရနိုင်မဲ့နေရာခွင့်ပြုချက်ရဖို့အတွက်တောင်မှအခက်အခဲတွေရှိပါတယ်လို့သူကပြောပါတယ
်။ Yet we suffer a stigma by association and
ကျွန်တော်လည်းဒီလိုမကောင်းတဲ့အမြင်တွေကိုခံစားရပါတယ်။ကျွန်တော်တကယ်ချင်းနှလုံးထုကူတွေဆိုလို့ရှိရင်မင်းဒီအလုပ်ကိုဘာကြောင့်လုပ်နေတယ်လဲ။ဘဲเจ้าယောက်တွေကမင်းကိုနှိုးဆော်လို့လုပ်နေတယ်မင်းဘာကြောင့်မလို့ဒီဟာကိုဒီဇိုင်းမမလုပ်နေရလဲဆိုတာမျိုးမမေးခံရပါဘူးမင်းသာနှလုံးထုခုဆိုလို့ရှိရင်နှလုံးယောဂနဲ့ပတ်သက်ပြီးတော့စိတ်ဝင်စားလို့ပဲလို့လူတွေကသတ်မှတ်ကြပါတယ်ကျွန်တော်တို့ကကြတော့ဘာကြောင့်ဒီလုပ်တွေလုပ်နေတာလဲဒီမူးယစ်ဆေးသုံးသူတွေကိုဘာကြောင့်ဂူဒီဇိုင်းလုပ်နေတယ်လဲနဲ့တခြားကိစ္စတွေကိုတစ်ချိန်လုံးအမေးခံနေရပါတယ
်ဒေါက်တာမွန်တာနာအနေနဲ့ဒီမေးခွန်းကိုတော့မဖြေခဲ့ပါဘူးဘာဖြစ်လို့လဲဆိုတော့တခြားယောဂတွေကိုကုနေတဲ့ဆရာဝန်တွေလိုပဲရှင်းပြရမှာမလို့ဘူးလို့ထင်ပါတယ်လို့သူကပြောပါတယ်ဒီမေးခွန်းဟာအခုသေစေလောက်တဲ့ AIDS ကိုတိုက်ဖြတ်တဲ့နေရာမှာဆက်ပြီး6လက်နေတဲ့မေးခွန်းနေတဲ့ကတစ်ခုဖြစ်ပါတယ်ခင်ဗျာအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျိုဒုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်မြန်မာမီဒီယာမင်းကွင်းအားကစားနဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်တွေကိုနားဆင်ရမှာမို့စောင့်မျှော်နားဆင်ကြပါအင်္ဂါနေ့ဗုဒ္ဓဘုရားညနေပိုင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံရှိနေတဲ့အချိန်တွဲမှာနိုင်ငံတကာသတင်းအချင်းချုပ်ကို Map Computer တွေကကြီးညာပေးပါမယ
်လူရပါးများစွာတည်ဆုံးခဲ့ရပြီဖြစ်တဲ့ Israel နဲ့ Hamas တို့အကြားပြည်ပကအဆုံးသက်ရေးစီဥတီတဲ့တိုးတက်မှုတချို့ရထားပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေကိုဘလို့အဆုံးသတ်မယ်ဆိုတာဆွေးနွေးဖို့ဒီကနေ့ Israel နိုင်ငံစီရောက်သွားပြီးတဲ့နောက်မှာ Mr. Kerry ကအဲ့ဒါလိုပြောလိုက်ကြပါကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူးနဲ့လည်းမစ္စတာကယ်ရီတွေ့ဆုံခဲ့ပါသေးတယ်ရှင်။တခါယူကရိန်းနိုင်ငံအရှေ့ပိုင်းမှာစစ်လေယာဉ်နှစ်ဆင့်ပစ်ချခံလိုက်ရတယ်လို့ယူကရိန်းကာကွယ်ရေးဌာနကပြောလိုက်ပါတယ်။ဆာဗာမွန်ဂိုလီယာမြို့မှာအစိုးရစစ်လေယာဉ်နှစ်ဆင့်ဒီကနေ့မှပဲပစ်ချခံရတာလို့ကာကွယ်ရေးဌာနပြောခွင့်ရကပြောတာပါ။လေယာဉ်မှုတွေရဲ့အခြေအနေနဲ့ပတ်သက်လို့တော့အသေးစိတ်မသိရသေးပါဘူး။ဒီတော့တွင်းမှာပဲဒီပြီးခဲ့တဲ့သတင်းပတ်တုန်းကပြတ်ချခဲ့တဲ့မလေးရှားလေယာဉ်ကတိတ်ဆုံးသူတွေရဲ့အလောင်းတွေထဲဆောင်လာတဲ့ Dutch စစ်လေယာဉ်ဟာယူကရိန်းအရှေ့ပိုင်းကကာကီဖ်မြို့ကနေနယ်သာလန်နိုင်ငံကိုထွက်ခွာသွားပြီးဖြစ်ပါတယ်။ကြာသာရင်းနေတုန်းကဒီလေယာဉ်ပြတ်ချမှုမှာတိတ်ဆုံးခဲ့ရတဲ့298ယောက်ထဲမှာတော့အများစုဟာနယ်သာလန်နိုင်ငံသားတွေဖြစ်ကြပါတယ်ရှင်။ Indonesian နိုင်ငံသမ္မတရွေးကောက်ပွဲကတရားဝင်ရလဒ်တွင်အင်္ဂါနေ့မှာထွက်ပေါ်ခဲ့ပြီးတဲ့နောက်ရွေးကောက်ခံသမ္မတအဖြစ်နဲ့သတ်မှတ်ကြေညာခံခဲ့ရတဲ့ဂျိုဂိုဝီဒိုဒိုကတိုင်းပြည်အထွေအားလုံးအတူတူကလုပ်ကန်ကြဖို့အချိန်ရောက်ပြီလို့ပြောလိုက်ပါတယ်။ရွေးကောက်ပွဲမှာအရင်နေခဲ့တဲ့ဘိုးချုပ်ကြီးဟောင်းပရာဘိုလိုဆူပီယန်တို့ကတော့ရွေးကောက်ပွဲရလဒ်ကိုနိုင်ငံရဲ့အခြေခံတရားဥပဒေခုံရုံးမှာစိန်ခေါ်ဖို့အဆုံးဖြတ်ထားပါတယ်ရှင်။ထိုင်းနိုင်ငံမှာရွေးကောက်ခံအစိုးရကိုအာဏာဖြုတ်သိမ်းဖြုတ်ချလိုက်တာနဲ့အတူဖျက်သိမ်းခံလိုက်ရတဲ့အရင်အခြေခံဥပဒေကိုအစားထုတ်ဖို့ယာယီအခြေခံဥပဒေတရက်ကိုအာဏာသိမ်းပြီးနှစ်လအကြာဒီမနေ့ကအင်္ဂါနေ့မှာပြဋ္ဌာန်းလိုက်ပါပြီထိုင်းစစ်ဘက်အကြီးအကဲဗိုလ်ချုပ်ကြီးပရာယုတ်ချန်းအိုချာကယာယီအခြေခံဥပဒေကိုဘရင်အတူပြည့်ချက်ရဖို့အတွက်ဟွာဟင်းပင်လယ်ကမ်းခြေမျိုးကဘရင်နန်းတော်စီကိုတွားရောက်ခဲ့ပါတယ်ရှင်
တရင်ချင်းကျုပ်ကိုမက်ကင်ပြူထွေးချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမက်ဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျိုကင်ဖြစ်ပါတယ်။ VOA American အသံညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။တရင်တော်ဒရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.